ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးမှုအထူးသဖြင့်ရန်ကုန်မြို့မှာရုတ်တရက်များလာနေတာဘာကြောင့်လဲဘာတွေပြင်ဆင်ထားလဲဆိုတာကိုရန်ကုန်ကိုဗစ်ကာကွယ်ထိန်းချုပ်ကူတာရေးပေါင်းစပ်ညီနက်ရေးကော်မတီဒီဥက္ကဋ္ဌကိုမေးထားရမှာဆေးတက္ကသိုလ်တက်ပမောခချုပ်ဒေါက်တာဇော်ဝေစုကအခုလိုစရှင်းပြပါတယ်
ဘာကြောင့်ဖြစ်ရလဲဆိုတော့ဖြစ်တာလည်းများတာဟုတ်ကြဟိုအရင်တော့300မှာ6ယောက်ပေါ့နော်အခုဟာထောင်ချီပြီးဖြစ်လာတယ်သေဆုံးမှုကြီးအတွက်နံပါတ်များလာတာ
ဟုတ်ကဲ့ဆရာတော့အခုလိုအခြေအနေမှာဆရာတို့အနေနဲ့အခက်အခဲတစ်စုံတည်းဟာရှိခဲ့လားဆရာ
အရင်ကြီးတော့အခက်အခဲရှိတယ်တော့မဟုတ်ပေမဲ့ကျွန်တော်တို့လူနာတွေကိုဒီကုသတဲ့နေရာမှာတွေဒါကျွမ်းကျင်တဲ့ပုံစံတွေကတော့ကျွန်တော်တို့စီမှာရှိပါတယ်ဒီလိုကူးဆက်တဲ့ယောဂါတွေကိုကုသတဲ့ဟာနဲ့ပတ်သက်ရင်ကျွန်တော်တို့မှာအပေါင်းောက်ခဌာနမှုတွေရောဌာနတွေရောတီးကြားရှိတယ်ပြီးတဲ့အပြင်ဒီလူတွေဟာ US တို့ UK တို့ train လုပ်တဲ့လူတွေပါနောက်ကူးဆက်ယောဂါကိုတီးတာကူးတဲ့ဆေးရုံလည်းရှိတယ်ဆိုတော့ကျွန်တော်တို့ခုနဒီဇင်ဘာမှာပေါ်ပေါ်နေတဲ့ဒါကိုကျွန်တော်တို့ကဒီမှာအဖွဲ့တွေဖွဲ့ပြီးအဖွဲ့တွေကို study လုပ်ကြိုတင်ပြီးတော့လေ့လာပြင်ဆင်ထားတဲ့အတွက်ကျွန်တော်တို့ကခက်ခဲတယ်လို့တော့မဆိုလို့ရှင်ပါဘူးအဲဒါပေမဲ့ဒီယောဂါရဲ့အနေအထားကတော့ကူးတဲ့ဆေးလည်းတကယ်တော့တိတိကျကျမပေါ်သေးဘူးဆိုတော့ကျွန်တော်နိုင်ငံတကာမှာကုတဲ့ကုထုံးနေလို့ပါပဲဒီမှာလောက်ပါတယ်သုံးပါတယ်လာတဲ့အချိန်မှာလူနာတွေထဲမှာအခြားယောဂါပါလာတဲ့လူနာတွေကတော်တော်များတာပေါ့နော်ကိုမောဘစ်ဒီဇီးဇစ်တွေနဲ့ပါလာတဲ့လူတွေအသက်ကြီးတဲ့လူတွေရောရှိရအောင်ဒါကြောင့်လည်းခုနအသေးဆုံးတဲ့လူတွေထဲမှာကြည့်ရင်အဲ့ဒီလူက percentage များနေတယ်ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကိုတတ်နိုင်တယ်များကြိုးစားပြီးအစွမ်းကုန်ဆောင်ရွက်ကြတယ်ဒီဝေဘာကြီးတို့တောင်အောင်ကလာတို့မှာဆိုရင် ICU တွေ Oxygen Therapy တွေဒါကြီးကျွန်တော်တို့အရင်ကနေက much deeper နဲ့ပြင်ဆင်ခဲ့ပါဒါကြောင့်လည်းဒီချိန်မှာ Ventilator လည်းအပြည့်အစုံ Oxygen ဆိုလည်းပြည့်စုံရှိတယ်ဖောင်ကြီးတို့နေရာမျိုးမှာလည်း Oxygen Therapy ပေးလို့ရတဲ့နေရာပို့တင်နေကျွန်တော်တို့ပြင်ဆင်ထားပြီးအခန်း240မှာကျွန်တော်ရှိတယ် ICU ကတင်40ရှိတယ်အခုကျွန်တော်တို့ ICU ကတင်20ကိုထုတ်ပြီးတုံးနေရဆိုတော့ရန်ကြီးကျွန်တော်တို့ဟို short date ဆီဖြစ်ပြီးတော့အဲ့လိုဖြစ်နေတဲ့အနေအထားမရှိဘူးအခုချိန်ကြီးတော့နိုင်နိုင်နေနေရှိနေသေးတာ
ဟုတ်ကဲ့ဆရာဆရာခုနပြောတဲ့ဒီ comorbid ပေါ့နော်ယောဂအခက်ရှိတဲ့သူနဲ့ဒီသက်ကြီးတွေအပြင်တခြားရောဒီသိဆုံးမှုထဲမှာထူးထူးခြားခြားပါခဲ့တာတွေရှိသေးလား
ရှိရတယ်ဟိုအသက်73နှစ်ကလေးလေးဒါပေမဲ့သူ pain site တို့ပြီးနေရဆိုတော့သူသွေးနဲ့ပတ်သက်တဲ့ယောဂါရှိတာပေါ့နော်ဒါလည်း comorbid ရှိတာပဲပေါ့နော်ဒီကိစ္စအကုန်လုံးကိုကျွန်တော်ပြန်ပြီးတော့နေ့စဉ်ဒီဟာတွေကို review လုပ်တယ်အဲ့ဒီမှာကျွန်တော်တီးသလောက်တယောက်နှစ်ယောက်ရှိပါတယ်စောစောကပြောလို့ကို morbid မရှိဘဲနဲ့ severe respiratory distress ပြင်းထန်တဲ့အဆုတ်ကိုရောင်ပြီးတော့အသက်ရှူလမ်းကြောင်းမှာပြင်းထန်တဲ့ဟာဖြစ်တဲ့လူတယောက်နှစ်ယောက်အသက်40ပတ်ဝန်းကျင်တယောက်နှစ်ယောက်ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့လောလောဆယ်မှာတော့ဆရာအခုလိုဒီစိတ်ဝင်စဉ်းစားတဲ့အနေအထားကလက်ရှိဒီတိုးလာနေတဲ့အနေအထားတော့ပေါ့ဆရာနော်လုံလောက်ပြီးတော့ဆက်လို့ဆ
က်အဲကဘာပေါ်မှာ COVID-19 ကိုတိတိကျကျတည်တဲ့လူကျွန်တော်တို့ရှိတယ်လို့မထင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ဒီဟာကိုပိုင်မီလို့နိုင်မီလို့ဒါကျွန်တော်တို့မနိုင်ဘူးလို့ပြောဖို့အတော်ခက်တယ်ဒါကြောင့်လည်းအကောင်းဆုံးကိုတော့ကျွန်တော်တို့မျှော်လင့်ထားပေမဲ့အဆိုးဆုံးကိုတော့ကျွန်တော်တို့ပြင်ဆင်နေကြရတာပေါ့နော်အဲ့တော့လည်းကျွန်တော်တို့ဖောင်ကြီးမှာကျွန်တော်တို့ကရင်တစ်ထောင်ဆန့်ဆေးရုံကိုလုပ်တာပေါ့နော်။ဒီဟာတော်တန်လေးကျွန်တော်တို့ချိန်နိုင်နေတာပေါ့လေ။ဒါပေမဲ့တကယ်တမ်းအများကြီးထွက်လာတဲ့အချိန်200 300ကြီးစက်တိုက်ထွက်လာတဲ့အချိန်မှာကျွန်တော်တို့မှဒီဟာဆက်ပြီးတော့ပြင်ဆင်ရတာတွေကျွန်တော်တို့လုပ်ခဲ့ရတာ။အဲ့တော့အချိန်မီတာရှိတယ်လို့အချိန်မမီတာတွေလည်းရှိကြတာ။ဒါကြောင့်လည်းကျွန်တော်တို့ဆက်လက်ပြီးအခုလည်းပြင်ဆင်နေရပေါ့နော်။ကျွန်တော်တို့ containment strategy ကိုကျွန်တော်တို့ဆက်သွားနေရပေါ့နော
်။ဟုတ်ကဲ့ဆရာ။ဆရာနဲ့ဒီယောဂရဲ့ဖြစ်လာနေတဲ့အနေအထားလေးပေါ့ဆရာခမန်းချက်လေးရော
ခမန်းကတော့တော်တော်ခက်ပါတယ်ဒါပေမဲ့ကျွန်တော်တို့ပြည်သူလူထုကတော်တော်လေးငြိမ်သက်သွားတယ်ဒီလွန်ငယ်တဲ့အင်္ဂါဗုဒ္ဓဟူးလောက်ကစပြီးပြည်သူလူထုကဒါကြောက်သွားတာလဲပါလို့ကျွန်တော်ဒီမှာအားလုံးဝိုင်းပြီးတော့ပညာပေးရတဲ့ခါကျတော့ပြည်သူလူထုကတော်တော်လေးကိုလိုက်နာပါတယ်မတ်တက်တာကိုအရင်တော့မေးမှချိန်တာအခုရင်မေးချိန်တဲ့လူမရှိတော့ရှားလာတယ်နောက်ကျတော့ရန်ကုန်မှာကားတွေရောသွားလာရင်နေသွားတယ်အခုဒီမှာဟိုနိုင်ငံတော်အစိုးရကိုယ်တိုင်ကြော်နောက်ခုလိုလူရှင်နေဆိုရင်သူတို့ရန်ကိုဒီဟာနဲ့ပတ်သက်ရင်နောက်ဒီလုပ်ငန်းရှင်တွေရောပါဝင်ကြပါတယ်ဒါဟိုဒရတ်အားနဲ့ဝိုင်းပြီးတော့တွန်းနေတားနေကြတာပေါ့နော်ထူးထူးခြားခြားပဲကဘာပေါ်မှာရှားရှားပါပါပဲများအောင်မြင်မလားလို့တော့ကျွန်တော်မျှော်လင့်နေပါ
โอเคအောင်မြင်ပါစေဆရာကျေးဇူးပါကျွန်တော်ဝင်းမင်ပါ